Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ18ရက်တနင်္ဂနွေနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကို9မီတာစက္ကန့်19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ခီထိုက်ပါဂျပန်ကမ်းလွန်ပြည်မှာကုန်တင်သင်းမော့နဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်သင်းမော့ကတေဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုဆက်သွယ်သတင်းပို့နေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်။ပေါ်တူဂီနိုင်ငံလယ်ပိုင်းမှာတော့တော်မီအကြီးအကျယ်လောင်ကျွမ်းလာကြောင်းအနည်းဆုံး59ဦးတေဆုံးရပြီးတော့အများစုကတော့ကားတွေထဲမှာလောင်ကျွမ်းတေဆုံးကုန်ရတာဖြစ်တယ်လို့အာနာဘိုင်တို့ကပြောပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေအပြည့်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
တနင်္လာနေ့ပြီးတော့ပြန်လာတဲ့ဟာကနှစ်နေရာနေကျွန်တော်တို့ကကူညီပေးနေတယ်တနင်္လာကျတော့မိုးကောင်းပါတော့မိုးကောင်းမှကျတော့ကျွန်တော်တို့ရှိရနေပြီးတော့ဒုညွန်ချုပ်ကတေသေးကြီးကဒုညွန်ချုပ်ကိုလည်းပူးစည်းပြီးတော့အဲ့မှာအဖွဲ့ထိုင်ပြီးတော့ကူညီပေးနေတယ်တနင်္လာနေ့ပြန်လာတဲ့လူတွေပေါ့
လူမှုဝန်ထမ်းကေဇေးရင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွန်ကြားရေးမှူးဒေါက်တာအောင်သူရင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူကမ္ဘာငတ်မှုခေါင်းပါမှုတိုက်ဖျက်ရေးနဲ့ဆိုင်ရာဆောင်ပါပြီးတော့အဆောက်အုံသုံးပစ္စည်းနဲ့မီးဒဏ်ခံနိုင်မှုတက်ခွဲခံစမ်းသပ်ချက်အကြောင်းတွေအပြင်ပရိုတိန်းနဲ့ချွတ်တက်မှုပြဿနာဖြေရှင်းနိုင်အောင်သိပ္ပံပညာရှင်တွေစူးစမ်းနေကြတဲ့အကြောင်းစတာတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဂျပန်ကမ်းလွန်ပင်လယ်ပြင်အတွင်းအီယာမကုန်တင်သင်္ဘောကြီးနဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်သင်္ဘော USS Fitzgerald ကနေရှာဖွေတွေ့ရှိတဲ့ရေလောင်းအရေးအတွက်ကိုတော့အမေရိကန်ရေတပ်ရဲ့နံပါတ်9တပ်ဖွဲ့ရဲ့တပ်မှုကအတည်ပြုပြောဆိုခြင်းမရှိသေးပါဘူး။သင်္ဘောပေါ်ကနေတည်ဆုံသူရေလောင်းနဲ့ရှာဖွေတွေ့ရှိတယ်ဆိုတာနဲ့တည်ဆုံခဲ့ရတဲ့ရေတပ်သားတွေရဲ့မိသားစုတွေကိုဆက်သွယ်သတင်းပို့နေတယ်ဆိုတာကိုပဲဒုတိယရေတပ်ဗိုလ်ချုပ်ကြီး Joseph P. Yukwa ကဒီကနေ့ပြောဆိုပါတယ်ကုန်တင်သင်းမော့ ACX Christian နဲ့ American ဖြတ်သင်းမော့ USS Fitzgerald တိုက်မိတာမှာရေတပ်သား9ဦးပျောက်ဆုံးနေတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ Fitzgerald ကတော့ဂျပန်နိုင်ငံယိုကိုရှုကကိုမနစ်စနေနေ့ကပြန်လည်စိုက်ကပ်ပါတယ်။အနည်းငယ်ပျက်စီးသွားတဲ့ ACX Christian ကတော့စနေနေ့နေ့လယ်ပိုင်းမှာတိုချိုမြို့တော်ကိုဥတီခုံမောင်းပါတယ်။ဖိလစ်ပိုင်အလန်တင်ကုန်တင်သင်းမော့ဘော်ကသင်းမော့သား20တို့ကတော့အထူးအခိုက်ရှိတယ်ဆိုတဲ့သတင်းပေးပို့မှုမရှိပါဘူး။မိသားစုဝင်တွေအတွက်ရောအမေရိကန်ရေတပ်အနေနဲ့ပါဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုသိဖို့လိုအပ်တာကြောင့်သင်းမော့နှစင်းတိုက်မိတဲ့ကိစ္စကိုအမေရိကန်ရေတပ်ကစုံစမ်းစစ်ဆေးသွားမယ်လို့လည်းဒုတိယရေတပ်ဗိုလ်ချုပ်ကြီးဦးကွာကပြောပါတယ်။နောက်ဆုံးအချိန်တွင်ဖြစ်ပျက်ခဲ့တာရင်းနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေမရှိပေမဲ့စုံစမ်းစစ်ဆေးမှုတွေကနေတဲလွန်စာတချို့ထွက်လာနိုင်တယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ်။ACS Crystal ကုန်တင်သင်းမော့က Fitzgerald ဖြတ်သင်းမော့ထက်၄ဆကြီးပါတယ်။တန်ချိန်28,000ရှိတဲ့ဖိလစ်ပိုင်သင်းမော့က222မီတာရှိပြီးအမေရိကန်ဖြတ်သင်းမော့ကတော့တန်ချိန် 8,315 တန်ပဲရှိပြီးတော့154မီတာပဲရှည်လျားတာဖြစ်ပါတယ်ရှင်
။ပေါ်တူဂီနိုင်ငံလယ်ပိုင်းမှာထော်မီအကြီးကျယ်လောင်ကျွမ်းတာကြောင့်အနည်းဆုံး59ဦးသေဆုံးပြီးအများစုကကားရီထဲမှာလောင်ကျွမ်းသေဆုံးတာဖြစ်ပါတယ်။လူပေါင်း59ဦးထက်မနည်းဒဏ်ရာရထားပါတယ်။ပြင်းထန်တဲ့အပူလိုင်းဒီနောက်မိုးကြုံမုန်တိုင်းတွေကြောင့်တော်မီလောင်ခဲ့ရတာပါမြို့တော်လက်စပွန်ရဲ့အရှေ့မြောက်ဘက်150ကီလိုမီတာကပက်ဒရိုဂါလ်ဂရန်ဒီကတောင်ထူထက်ရာဒေသမှာမီးလောင်နေတာဖြစ်ပြီးတော့ရာနဲ့ချီတဲ့ပြီးသမားတွေငြိမ်သက်နေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မီးငြိမ်သက်ရာမှာကူညီဖို့စပိန်နဲ့ပြင်သစ်တို့ကလည်းလေရင်လေးဆင်လွတ်နေပါတယ်ဥရောပသမဂ္ဂကလည်းအရေးပေါ်အကူအညီတွေပေးကြဖို့ဆော်ဩနေပါတယ်လက်လောနစ်ပိုင်းတွေအတွင်းမှာတော်မီတောင်ချွမ်းမှုတွေတဲ့အဆိုးအဝါဆုံးဖြစ်ပြီးတော့တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတောကပြောပါတယ်အခုချိန်မှာဦးစားပေးလုပ်ငန်းကတော့ဘေးတွေ့နိုင်ခြင်းရှိသူတွေကိုကယ်တင်ရေးဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်မီလောင်မှုကအကြီးအကျယ်ပြန့်နှံ့လာနေတယ်လို့နိုင်ငံခြားရေးဝန်ကြီးGeorge Gomez ကပြောဆိုပါတယ်ကားရီထဲမှာလောင်ကျွမ်းတည်ဆုံးရသူတွေအနေနဲ့မိလောင်မှုကနေထွက်ပြေးရင်တည်ဆုံးခဲ့ရသလားဒါမှမဟုတ်သွားရင်လာရင်မိလောင်မှုနဲ့တိုးခဲ့သလားဆိုတာသေသေချာချာမသိရသေးဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကပြည်내ရဲဌာနချုပ်တခုကိုတာလီဘန်တပုန်တွေဝင်ရောက်တိုက်ခိုက်တာကြောင့်လူ9ဦးထက်မနည်းတည်ဆုံးပြီးတော့အနည်းဆုံး20လောက်ဒဏ်ရာရပါတယ်ပါတီယာပြည်နယ်ရဲ့မြို့တော်ဂါဒက်စ်မှာမနေ့အစောပိုင်းမှာပဲလုံခြုံရေးတင်းကျပ်ထားတဲ့အဝင်ပေါက်မှာအရင်ဆုံးအသေးခံကားပုံးဖောက်ခွဲတိုက်ခိုက်ပြီးတဲ့နောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ရဲစခန်းဝင်းအတွင်းကိုလက်နက်အပြည့်အစုံကင်ထားတဲ့ တဘုံနေအင်းနဲ့အာနဲ့ဝင်ရောက်နိုင်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒင်းနစ်ကပြောပါတယ်တိုက်ခိုက်မှုပြင်းထန်ပြီးမပြီးသေးဘူးလို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုအတွင်းအာဖဂန်ရဲတပ်ဖွဲ့ဝင်အများအပြားကြာဆုံးတယ်လို့တာလီဘန်ပြောခွင့်ရတဦးကလည်းပြောဆိုထားပါတယ်ရှင်
ပါကစ္စတန်နိုင်ငံကိုကုန်းလန်းကနေကားနဲ့တောက်ကြနေကသွားခဲ့စဉ်လမ်းမှာပျောက်ဆုံးနေတဲ့ပါကစ္စတန်တန်တမာ2ဦးကိုအာဖဂန်နိုင်ငံအရှိတ်အဝါချမ်းမှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေပါတယ်။အဲဒီတန်တမာ2ဦးဟာပါကစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့အာဖဂန်နိုင်ငံနိုင်ငံဟာပီနယ်ဂျလာလာဘတ်မြို့ကကောင်စွဝင်ရုံမှာလုံနေတဲ့သူတွေဖြစ်တယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါတယ်။ပြန်ပြီးဆွဲခံရတာဖြစ်နိုင်တယ်လို့တန်ကြားရှိရတဲ့ဒီဖြစ်ရပ်အပေါ်မှာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတယ်လို့လည်းနိုင်ငံဟာပီနယ်အစိုးရပြောခွင့်ရအတတူလာခိုဂီယော်နီက VOE ကိုပြောပါတယ်ပါကစ္စတန်အစိုးရအနေနဲ့သူတို့ရဲ့တန်တမာ2ဦးဘေးကင်းလုံခြုံစွာအမြန်ဆုံးပြန်တွေ့နိုင်ဖို့အတွက်အာဖဂန်အစိုးရနဲ့အနီးကပ်လှုပ်ဆောင်နေတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရကပြောပါတယ်ဒီကိစ္စကိုစုံစမ်းဖော်ထုတ်ဖို့အတွက်ပတ်ပေါင်းစုံကလှုပ်ဆောင်နေပြီးတော့ဒီတန်တမာနေဘေးအန္တရာယ်ခင်းခင်းနဲ့ပြန်တွေ့နိုင်ဖို့အတွက်ထင်ရှားတဲ့စုံစမ်းရေးအဖွဲ့3ခုကိုတောင်းပေးထားတယ်လို့လည်းအာဖဂန်တာဝန်ရှိသူတွေဘက်ကသတင်းပို့ထားတယ်လို့လည်းသူကပြောပါတယ်ဘယ်သူတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့ပုံမှာသူဘက်ကထင်ကြီးတစုံတရာမပြောခဲ့ပေမဲ့အဲ့လိုလှုပ်တဲ့သူတွေကိုတော့တရားဥပဒေအေးယူသွားဖို့ပါကစ္စတန်ဘက်ကအာဖဂန်အစိုးရကိုတိုက်တွန်းထားတယ်လို့လည်းဆိုပါတယ်။အခုချိန်ထိတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူး။နိုင်ငံဟာပြည်နယ်မှာတာလီဘန်သဘုံတွေလှုပ်ရှားနေတယ်လို့ IS အဖွဲ့ကသစ္စာခံသူတွေနဲ့အကြမ်းဖက်လုပ်ငန်းတွေအတွက်လှုပ်ရှားနေကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ပြင်သစ်ပါလီမန်ရွေးကောက်ပွဲနောက်ဆုံးအကြိမ်ကိုဒီကနေ့မှကျင်းပနေပြီးမဲဆန္ဒရှင်တွေမဲပေးနေကြပါတယ်။ပြင်သစ်မဲဆန္ဒရှင်တွေဟာပြင်သစ်နိုင်ငံရဲ့သမ္မတသည်အီမန်နျူရယ်မက်ခရွန်နဲ့သူ့ရဲ့Republic ပါတီပြက်ပြက်သားသားအနိုင်ရဖို့အတွက်မဲပေးသွားဖို့ရှိပြီးပါလီမန်အမတ်နေရာ989နေရာတဲက400ကျော်အနိုင်ရဖို့ရှိတယ်လို့နိုင်ငံရေးအကဲဂတ်တွေကပြောပါတယ်။အဲ့ဒီလိုဆိုရင်သမ္မတမက်ခရွန်အနေနဲ့သူကတိပေးချတဲ့အတိုင်းပြင်သစ်နိုင်ငံရဲ့တင်းကျပ်တဲ့အလုသမားဥပဒေနဲ့အလုမဖြစ်တဲ့လူမှုဖူလုံရေးစနစ်ကိုပြုပြင်ပြောင်းလဲရေးတွေလှုပ်သွားနိုင်မှာဖြစ်ပါတယ်။လွန်ခဲ့တဲ့တလကျော်ကသမ္မတဖြစ်လာခဲ့တဲ့သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရပ်ပြီးပူတင်ကိုဝေဖန်ခဲ့တယ်လို့အမေရိကန်ကရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေထွက်သွားပြီးတဲ့နောက်အဆိုပြုချက်အသစ်တွေအဆိုပြုခဲ့တာကြောင့်နာမည်ကောင်းရလာနေသူတူဖြစ်ပါတယ်။ဒီချက်တွေကလည်းပြင်သစ်နိုင်ငံတွင်းမှာသူ့ကိုလူကြိုက်များလာစေခဲ့ပါတယ်။ဆိုရှယ်လစ်ပါတီက9နှစ်ကြာအုပ်ချုပ်ခဲ့စဉ်အတွင်းပြင်သစ်သမ္မတဟောင်းဖရန်ဆာအော်လန်ကပါတီရဲ့ရည်မှန်းချက်တွေဖြစ်တဲ့အလုပ်လက်မဲ့ဖြစ်မှုရှော့ချနိုင်ဖို့နဲ့စီးပွားရေးအကောင်းလာအောင်လုပ်ဖို့ရည်မှန်းချက်တွေမအောင်မြင်ခဲ့တာကြောင့်ပြင်သစ်နိုင်ငံသားတွေဟာစိတ်သက်သာနေပြီးနိုင်ငံရေးမှာလည်းတိတ်ပြီးတော့တက်ကြွမှုမရှိဖြစ်နေပါတယ်။ဒါပေမဲ့ပြင်သစ်သမ္မတအသစ်ကနိုင်ငံတကာဆင်မြင့်ထက်မှာနာမည်ကောင်းရလာနေတာတွေကိုတွေ့လာရတဲ့အတွက်အိမ်မှာပဲနေနေကြတဲ့ပြင်သစ်မဲဆန္ဒရှင်တွေဟာသူ့ကိုထောက်ခံဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ရှင်။
စပိန်နိုင်ငံရဲ့မြို့တော်မက်ဒရစ်မြို့မှာလူထောင်ပေါင်းများစွာစနေနေ့ကကြီးတက်ဆန္ဒပြခဲ့ကြပြီးတော့စပိန်အစိုးရအနေနဲ့ဒုက္ခသည်တွေကိုလက်ခံဖို့ကတိပြုထားတာကိုဆက်လက်လှုပ်ဆောင်သွားဖို့အစိုးရကိုတိုက်တွန်းခဲ့ကြပါတယ်။အင်ကာနေ့မှာကြောက်အောင်မဲ့ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်မှာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ AIFR ဝင်အစိုးရမဟုတ်တဲ့အဖွဲ့တွေဒါဇင်နဲ့ချီပါဝင်ပြီးတော့အခုလိုဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်။စပိန်အစိုးရအနေနဲ့လွန်ခဲ့တဲ့နှစ်ကကတိပေးထားတဲ့အတိုင်းဒုက္ခသည် 18,338 ယောက်ကိုခေါ်ဖို့အတွက်ကျွန်တော်တို့အခုလိုလမ်းပေါ်ထွက်ပြီးတောင်းဆိုတာဖြစ်တယ်လို့စပိန်နိုင်ငံရဲ့ဒုက္ခသည်အကူအညီပေးကော်မရှင်အတွင်းမှူးချုပ်အက်စထရဲလာမိုရန်ကပြောပါတယ်။မက်ဒရစ်မြို့ကဆန္ဒပြတဲ့သူတွေဟာစနေနေ့ကတော့104ဒီဂရီဖာရင်ဟိုက်ရှိတဲ့ပူချိန်မှာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာဖြစ်ပြီးတော့ဘယ်လူသားမှတရားမဝင်တာမရှိဘူး။တိုင်းနေအစားတရားတွေစောက်ပါစတဲ့ကြွေးကြော်တန်တွေကိုကြွေးကြော်ပြီးတော့ဆန္ဒပြခဲ့ကြတာပါမက်ဒရစ်မြို့မှာပြောင်းရွှေ့ခြေချနေထိုင်သူဟာ1304ယောက်ပဲရှိပြီးဒါဟာသူတို့ကတိပြုထားတဲ့ဒါရဲ့10%ခန့်လုံးပဲရှိတယ်လို့ AI နိုင်ငံတကာလူ့ခွင့်အဖွဲ့ကပြောပါတယ်ဥရောပတဝမ်းမှာဆိုရင်လည်းနိုင်ငံအများစုဟာ2015ခုနှစ်ကဥရောပကော်မရှင်ကိုသူတို့ကတိပေးထားတဲ့ပမာဏအတိုင်းဒုက္ခသည်တွေကိုလက်မခံနိုင်ခဲ့ကြပဲအနည်းငယ်လောက်ကိုပဲလက်ခံနိုင်ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်ရေတပ်ကတရုတ်ပြည်ရင်အုပ်စုနဲ့ပူးပေါင်းပြီးပါရှန်ပင်လယ်ကွေ့အတွင်းဗျူဟာမြောက်ဟော့စမော့စ်ရေလက်ကြားမှာဒီကနေ့တနင်္ဂနွေနေ့မှာပူးရဲစစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်။အီရန်စစ်သင်္ဘောဒဇင်းနဲ့အတူတရုတ်ဘက်ကစစ်သင်္ဘော၂ဆင်းပို့ဆောင်ရေးသင်္ဘောဒဇင်းရဟယင်ဒဇင်းတို့နဲ့အတူပူးရဲစစ်ရေးလေ့ကျင့်ခန်းကိုဆောင်ရွက်ခဲ့တာလို့အီရန်နိုင်ငံပိုင်စာနာသတင်းကဖော်ပြပါတယ်။တရုတ်ရေရင်အုပ်စုကတော့အီရန်နိုင်ငံဘန်ဒါအဘတ်စိတ်ကန်ကိုပြီးခဲ့တဲ့သတင်းပတ်ကဆက်ရောက်ခဲ့တာဖြစ်ပါတယ်။တရုတ်ရေရင်အုပ်စုကအိုမန်နိုင်ငံမတ်စကတ်ကိုမထွက်ခွာခွင့်အီရန်နဲ့ပူးရဲစစ်ရေးလေ့ကျင့်ခန်းလုပ်ခဲ့တာလို့အီရန်နိုင်ငံပိုင်သတင်းကဖော်ပြပါတယ်ရှင့်။
ကိုလံဘီယာနိုင်ငံကလူသွားလူလာများတဲ့ဇီးဝဲဆန္ဒတစ်ခုမှာစနေနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်အသက်23နှစ်အရွယ်ပြင်သစ်အမျိုးသမီးတစ်ဦးပါဝင်လူ3ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားပါတယ်။မျိုးမီဖော်ထုတ်လို့မရသေးတဲ့ပောက်ကွဲပစ္စည်းနဲ့လုံထားတဲ့ဘုံးလုံးပောက်ကွဲခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ဒါဟာတရဲဘောကြောင့်တဲ့လို့ရဖြစ်တယ်လို့လည်းဘိုဂိုတာမြို့တော်ဝန်အန်ရီကေဖန်နလိုဆာကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရရန်နိုင်တို့ပြောပြပေးကြတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ကစ်ချင်ပြည်နယ်ဘက်ကလုံခြုံရေးအခြေအနေနဲ့ရွှေ့ပြောင်းလုပ်သားတွေနေရပြည်နယ်ရေးကိစ္စကိုအရင်ဆုံးတင်ပြပေးလိုပါရယ်။ကစ်ချင်ပြည်နယ်တနိုင်းမြို့နယ်ကရွှေပရင်မော်ရင်းတွေကတင်းရှောင်လာတဲ့ရွှေ့ပြောင်းအလုပ်သမားတွေနေရရင်ပြည်နယ်ရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဘက်ကတိုင်းဒေသကြီးအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လူငယ်ပြန်ဒုညုံမွန်းကပြောပါရယ်။တနိုင်းကနေခန်းဒီမြို့ကိုခူလုံလာကြတဲ့ဒုက္ခတွေတထောင်ကျော်ကိုတနိုင်းမိုးကောင်းလမ်းနဲ့ခန်းဒီရေချောင်းလမ်းတွေကနေပြန်လဲပို့ဆောင်ပေးနေတာပါတနိုင်းမှာခူလုံနေစေဒုက္ခတွေတချို့အတွက်လောလောဆယ်ဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေကနေရာပေးစာနာရိက္ခာပေးကူညီစောင့်ရှောက်ထားပေမဲ့ရေရှည်အတွက်တော့အခက်အခဲရှိတယ်လို့လည်းကချင်းနှစ်ချင်းခရစ်ယာန်အဖွဲ့အတွင်းရေးမှူးကပြောပါတယ်အသေးစိတ်ကိုမဆုမွန်ပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ဂျွန်လာပိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြာတင်းမာလာတဲ့စီးရေးအခြေအနေတွေကြောင့်ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကရွှေနဲ့ပရင်မော်ရင်းဆယ်ကူမှနေထိုင်နေသူတွေဆက်ပြီးတော့နေထိုင်ခွင့်မပြုတော့ဘဲဂျွန်15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့တက်မတော်ဘက်ကစာရီးဖြန့်ဝေညွှန်ကြားထားပါတယ်အလားတူပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကနေစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကန့်တဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်သွားလာခြင်းမပြုဖို့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကလည်းအမိန့်ထုတ်ပြန်ထားပါတယ်ဒီလိုမျိုးစီးရီးတင်းမာလာတဲ့အခြေအနေမှာတနိုင်းမြို့မော်ရွေးလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာကြပြီးဒီထွက်ပြေးလာသူအများစုဟာဒေသခံတွေမဟုတ်ဘဲရွှေပြောင်းလုံးလောက်ကိုင်းသူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရေးနဲ့စားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြတာပါဒီရွှေပြောင်းအလုပ်သမားတွေမိမိတို့ရဲ့နေရရင်ပြန်နိုင်ရေးဂျွန်လ12ရက်နေ့ဝင်းကျင်ဂျွန်လ13ရက်နေ့ကနေစလို့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်ပေးနေပါတယ်အဓိကလမ်းကြောင်းနှစ်ကြောင်းဖြစ်တဲ့တနိုင်းမိုးကောင်းလမ်းနဲ့ခန်းနီးရေကြောင်းလမ်းကနေပြန်လည်ပို့ဆောင်ပေးနေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရင်က VOA မြန်မာပိုင်းကိုပြောပါတယ
်တနိုင်းကနေပြီးတော့ဟိုပြန်လာတဲ့ဟာကနှစ်နေရာကနေကျွန်တော်တို့ကကူညီပေးနေတယ်တနေရာကျတော့မိုးကောင်းပေါ့နော်မိုးကောင်းမှာကျတော့ကျွန်တော်တို့ရှိကနေပြီးတော့ဒုညွှန်ချုပ်ပေါ့ကယ်ဆယ်ရေးကဒုညွှန်ချုပ်ကိုလည်းဦးစီးပြီးတော့အဲ့မှာအဖွဲ့ဆိုင်ပြီးတော့ကူညီပေးနေတယ်တနိုင်းကနေပြန်လာတဲ့လူတွေပေါ့တနိုင်းမိုးကောင်းလမ်းပေါ့နော်အဲ့ဒါကားလမ်းနဲ့သူတို့ပြန်လာတာတွေရှိတယ်ပြီးရင်အဲ့ဒီကနေပြီးတော့ယထာနဲ့ဆင့်ပြီးတော့မြကြီးနားတို့မန္တလေးတို့ဆက်သွားတယ်။ဘာတဲ့အနေနဲ့ဆင့်သူတို့နေရက်တွေကိုပြန်တယ်။အဲ့လိုမျိုးယထာနဲ့အဲ့လိုသွားနိုင်ဖို့ကိုလည်းကျွန်တော်တို့ဒီလူငယ်ပြန်ရကနေပြီးတော့ပြည်တော်စုဝန်ကြီးကိုရကနေပေါ့နော်။ဒီကျွန်တော်တို့ပို့ဆောင်ရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့ဒီယထာတွေကိုပို့ပြီးပြေးဆွဲပေးဖို့တွေပါညှိနှိုင်းဆောင်ရွက်ထားတာရှိတယ်။အဲ့ကနေပြီးတော့သူတို့ကပြန်ကြတယ်ပေါ့။အဲ့ဒါမူကောင်နောက်တစ်ခါကျတော့ကျွန်တော်တို့ခန်းဒီခန်းဒီကကျတော့ဒီအောက်ပိုင်းကပေါ့နော်။ဒီတနိုင်းဘက်ကနေပြီးတော့သူကရေချောင်းနဲ့ပြန်လာတာ။ရေလမ်းကနေပြီးတော့ပြန်လာတာရှိတယ်။ပြန်လာပြီးတော့သူကခန်းဒီကိုညက်နေဆိုရင်ရောက်ကြတယ်။အဲ့သူတို့စက်တွေတွေနဲ့ပြန်လာတယ်။ခန်းဒီကနေပြီးတော့စက်တွေနဲ့သွားကျူတယ်ပေါ့နော်အဲ့ဒါကြတော့တရက်တရက်ကိုသူတို့300ယောက်ကြတယ်ဗျခန်းဒီမှာညားပြီးတော့နောက်နေ့မနေ့ကျတော့သူတို့ကဒီချင်းချင်းမြစ်ကြောင်းတိုင်းအောက်ကိုဆက်ပြီးစုံစင်းပြီးတော့သူတို့နေရာသူတို့ပြန်ကြတယ်ပေါ့နော
်တက်မတော်ကတတိပေးထားတဲ့ရက်ဂျွန်15မတိုင်ခင်မှာပဲဂျွန်လ13ရက်နေ့ကနေစလို့စုစုပေါင်းခန်းဒီမျိုးပေါ်ကိုခိုးလုံရောက်ရှိလာသူပေါင်းကတရက်ကို300ကျော်နှုန်းနဲ့လူကယ်ပြန်ရဲ့စည်ရင်းအရာလာရောက်ခိုးလုံသူက1180လောက်ရှိခဲ့ပါတယ်သူတို့အတွက်လူအပ်ချက်တွေကိုမျိုးမီမျိုးဖားတွေအုပ်ချုပ်ရေးအဖွဲ့တွေလွှတ်တော်ကိုယ်စားလှယ်တွေနောက်ဘာသာရေးနဲ့လူမှုရေးအသင်းအဖွဲ့တွေဘက်ကဝိုင်းဝန်းကူ ူညီပံ့ပိုးစောင့်ရှောက်ပေးနေကြပါတယ်လို့ဒေါက်တာအောင်သူရင်ကပြောပြပါတယ်
သူတို့တို့အစားအသောက်နေထိုင်ပြီးတော့ညာအိတ်ကိုတဲဖို့ဆိုရင်အဲ့မှာတဲခုခန်းတွေရှိတယ်မလောက်ဘူးပေါ့နော်ကျိုးနေရာတွေကတော့ကျွန်တော်ဖုံးကြောင်းတွေမှာတဲကြတာတွေရှိတယ်ဆက်လေးပေါ်မှာပဲကျိုးနေရာအိတ်ကြတယ်ကျွန်တော်အဓိကအဲ့မှာအကူညီပေးရတာတော့စားအိတ်တောက်ကြီးပေါ့အမျိုးပေါ်မှာလည်းသူတို့အလှရှင်တွေရှိတယ်အားလုံးပေါင်း1000ကျော်ရောက်တယ်ကျွန်တော်ရတဲ့စည်ရင်းရဆိုရင်လေဒီရက်ကို300 300ကျော်လောက်နေပေါ့
အခုအချိန်မှာတော့တနိုင်းခန်းဒီဘက်ကိုခိုလုံလာကြသူစစ်ဆောင်ဒုက္ခသည်တွေအတွက်ဘာသာရေးအသင်းအဖွဲ့တွေဘက်ကလည်းအသင်းတော်တွေရဲ့ဖျားကြောင်းနေနဲ့မြန်မာဗုဒ္ဓဘာသာဖုံးတော်ဒီကြောင်းနေမှာနေရာချထားပေးဆောင်ရွက်ထားကြပါတယ်ရေရှည်အတွက်တော့နေထိုင်ရေးအခက်အခဲရှိတယ်လို့ကချင်နေချင်းခရီးအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ
်ပြည်မော်ဘက်ကထပ်ပြစ်လာတဲ့လူတွေကိုကျွန်တော်တို့အနိုင်ရမှာရှိတဲ့အသင်းတော်တွေမှာအမြန်ချပေးထားတဲ့ဆိုတော့အခုကတစ်ထောင်ကျော်လောက်ရှိပြီသူတို့ရဲ့လုံခြုံမှုကိုကျွန်တော်တို့ပေးနေတယ်လုံခြုံရေးပေါ်တော့အဲ့ဒီဖြစ်လဲကျွန်တော်တို့ကအခု IDD camp တွေဒီဆောက်ပြီးမှလုံးဖို့လုံးထားပြီနဲ့လည်းအခုလောလောဆယ်ဆယ်တော့အဲ့ဒီကိစ္စကိုတမိုင်းအုပ်ချုပ်ရေးနဲ့ဒီစစ်တပ်ကအဲ့ဒါကိုလည်းနည်းနည်းသားနေနေသေးတယ်။အဲ့ဒီ camp camp မလုပ်ဘူးပေါ့နော်အဲ့ဒါပြင်ပဲပြောနေတာကိုကျွန်တော်တို့သိနေရတယ်ဆိုအဲ့ဒါ။အနည်းနာတိုက်တွေမှာတော့ဒီတိုက်ပွဲတွေကျွန်တော်တို့နေ့စဉ်နေ့တိုင်းတော့ရှိနေတယ်အမှ
။ခန်းဒီမျိုးနဲ့နီးတဲ့ရွှေမော်တွေဖြစ်တဲ့သတိပေးစာထဲမှာပါတဲ့ဝမ်ပလာတုံပနီအပြင်စာထဲမှာမပါတဲ့ခမန်စီဝေပီနဲ့တခြားရွှေမော်တွေကအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေလည်းခန်းဒီဘက်ကနေဆက်လေးတွေနဲ့သွားကြိုပြီးတော့ခန်းဒီမျိုးထဲမှာလာရောက်ခိုလုံနေကြတာဖြစ်ပါတယ်။တက်မတော်လင်းဘက်ကနေကျဲချခဲ့တဲ့စာထဲမှာတော့ဒီဒေသတွေကအများဆုံးထွက်ခွာကြဖို့နဲ့တကယ်လို့မထွက်ခွာခဲ့ဘူးဆိုရင် KIA နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားတွေအဖြစ်သတ်မှတ်ရလိမ့်မယ်လို့ရေးသားဖော်ပြတဲ့အဖော်ကတော့ HRW လူခွင့်ရေးဖွဲ့ကြီးကပြစ်တင်ဝေဖန်ထားပါတယ်။ဒေသတွေမှာရှိတဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်လည်းမြန်မာစစ်တပ်ကိုရော KIA လက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကို HRW ကတိုက်တွန်းပန်ကြားထားပါတယ်။ဒေသရင်းတည်ငြိမ်ရေးနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုကချင်းစစ်ပြေးဒုက္ခတဲ့အရေးကူညီပေးနေသူတွေကမေတ္တာရက်ခံတောင်းဆိုနေကြပါတယ်ရှင
်။မဆုမတင်ပြခဲ့တာပါရှင်။အခုတော့ကမ္ဘာငတ်မှုခေါင်းပါမှုတိုက်ဖျက်ရေးနဲ့ဆိုင်ရာဆောင်ပါတဲ့ဘုတ်ကိုတင်ပြပေးပါမယ်။ကမ္ဘာတွင်းအစားအသောက်ထုတ်လုပ်မှုတွေဟာပိုရှင်မှုတွေရှိနေပေမဲ့ကမ္ဘာပေါ်မှာရေရှည်ငတ်မှုခေါင်းပါမှုတွေနဲ့နေနေကြရတဲ့လူတွေတန်းနဲ့ချီရှိနေသေးတယ်ဆိုတာကိုမေလ28ရက်နေ့ကကြားရောက်တဲ့ကမ္ဘာငတ်မှုခေါင်းပါမှုတိုက်ဖျက်ရေးနေ့ကဒါကိုသတိပေးလိုက်တာဖြစ်ပါတယ်။တချို့နေရာဒေသတွေမှာရှားပါပြတ်လတ်မှုတွေအဆက်မပြတ်ဖြစ်ရတာကကာလကြာရှည်စွာမာယွင်းတဲ့စီမံခန့်ခွဲမှုနဲ့လူမှုအတိုင်းအဝိုင်းတွင်တန်းတူညီမျှမှုမရှိတာတွေနဲ့ဆက်နွယ်နေပါတယ်။အမျိုးသမီးတွေကိုစမ်းရည်မြင့်တင်ပေးခြင်းဟာကမ္ဘာပေါ်ကငတ်မှုခေါင်းပါခြင်းကိုအဆုံးသတ်စေမယ့်အဓိကအချက်တစ်ခုဖြစ်တယ်လို့ကျွမ်းကျင်သူတွေက VOA သတင်းတောက်ဆလော်ဒီဇာဟုတ်ကိုပြောပါတယ်။အပြည့်အစုံကိုဆက်လက်တင်ပြပေးပါမယ်ရှင်။ကမ္ဘာပေါ်မှာငတ်မှုခေါင်းပါမှုကြောင့်တည်ဆုံကြရတဲ့သူတွေဟာ AIDS ၊ငှက်ဖျားယောဂါနဲ့အဆုတ်နာယောဂါတွေကြောင့်တည်ဆုံကြရတဲ့သူတွေထက်များပါတယ်။ငတ်မှုခေါင်းပါမှုတွေနဲ့နေထိုင်ကြရတဲ့လူအများစုဟာရေရှည်အစားအသောက်မလုံမလောက်တာတွေကြောင့်ဖြစ်ရပြီးရက်လက်ကတော့ဆင်းရဲမွဲတေမှုကိုဇက်တိုက်ဖြစ်စေခြင်းပဲဖြစ်ပါတယ်။ဒါတွေဟာနေ့စဉ်သတင်းတွေမှာဖော်ပြလို့မရှိကြပါဘူး။ငတ်မှုခေါင်းပါမှုတိုက်ဖျက်ရေးအစီအစဉ်က John Kunroga အခုလို့ပြောပါတယ
်။ Right now what's in the news are the famines in Yemen.
အခုသတင်းတွေမှာတွေ့ရတာကယေမင်တောင်ဆူဒန်နဲ့ဆိုမာလီယာလိုတခြားနိုင်ငံမျိုးတွေမှာဖြစ်နေတဲ့ငတ်မှုခေါင်းပါမှုတွေအကြောင်းတွေလောက်ပါ။Ethiopia မှာမိုးကောင်ရေရှားမှုတွေဖြစ်ပြီးအရေးပေါ်အခြေအနေတွေဆက်ရောက်နေပါတယ်
။ John Kunroa ဟာငတ်မှုခေါင်းပါမှုတိုက်ဖျက်ရေးအစီအစဉ် Hunger Project ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပြီးဒီအဖွဲ့ဟာနိုင်ငံပေါင်း12နိုင်ငံကလူမှုအတိုင်းအဝိုင်းတွေအတွင်းငတ်မှုခေါင်းပါမှုအဆုံးသတ်ရေးအတွက်ကူညီလှုံ့ဆော်ပေးတဲ့တက်တန်း40ရှိပြီဖြစ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။John Kuroga
largest number of hungry people are in India
ငတ်မှုခေါင်းပါမှုတွေအများဆုံးနေတာကတော့အိန္ဒိယနိုင်ငံမှာငတ်မှုခေါင်းပါမှုပြန့်နှံ့မှုရာဂိုင်းနှုန်းအများဆုံးကတော့အာဖရိကပါအာဖရိကမှာငတ်မှုခေါင်းပါသူဥယေတန်း220လောက်ရှိပြီးတောင်အာရှမှာတော့ငတ်မှုခေါင်းပါသူဥယေတန်း280ရှိပါတယ
်ရေကြီးမှုတွေနဲ့မိုးခေါင်ရေရှားမှုတွေဟာအစားအစာပြတ်တောက်မှုပြဿနာတွေကိုဖြစ်စေပြီးရေရှည်ဖြစ်နေတဲ့မာယွင်းတဲ့စီမံခန့်ခွဲမှုကလည်းရှားပါပြတ်လတ်မှုတွေဇက်တိုက်ဖြစ်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ Kunroga ပြောပါတယ်ကမ္ဘာပေါ်မှာလူပေါင်း10ဘီလီယံအတွက်အစားအသောက်အလုံလောက်ထုတ်လုပ်နေပြီးဒါဟာကမ္ဘာလူဦးရေရဲ့ 9.5 ဘီလီယံအတွက်ကောင်းကောင်းလုံလောက်ပါတယ်။ဒါပေမဲ့ကမ္ဘာနေရာအတော်များများကနက်နက်ရှိုင်းရှိုင်းတွေ့ညှိနေတဲ့လူမှုရေးပြဿနာတွေကြောင့်ရေရှည်ငတ်မှုခေါင်းပါမှုနဲ့နေထိုင်ကြတဲ့လူပေါင်းတန်း800နီးပါးရှိပါတယ်။ခွန်ရောကအခုလိုပြောပါတယ
် Most of the hungry people are
ငတ်မှုခေါင်းပါသူအများစုကလယ်သမားတွေဖြစ်ကြပြီးလယ်သမားအများစုကလည်းအမျိုးသမီးတွေဖြစ်ပါတယ်
အမျိုးသမီးအများစုဟာစိုက်ပျိုးရေးအလုပ်လုပ်ကြပေမဲ့အမျိုးသားတွေကြီးစိုးတဲ့လူမှုအတိုင်းအဝိုင်းအတွင်းမှာသူတို့တွေကိုဆုံးဖြတ်ချက်ချခွင့်မပြုကြပါဘူး။ John Kuroga ကအခုလိုပြောပါတယ
် When you empower women, they make the decisions that most affect the life.
မျိုးမင်းတွေကိုစွန့်ရင်မြင့်တင်ပေးတဲ့အခါသူတို့မိသားစုနေထိုင်ရေးအတွက်အကောင်းဆုံးဖြစ်စေမဲ့ဆုံးဖြတ်ချက်တွေကိုသူတို့ချမှတ်ကြပါတယ်။သူတို့တွေကကလေးတွေကိုကျွေးမှုနေရတဲ့သူတွေဖြစ်ပါတယ်။ဒါကြောင့်သူတို့ဆုံးဖြတ်ချက်ချခွင့်ရတဲ့အခါမျိုးတွေမှာအစားအစာ၊ကျန်းမာရေးဆောင်ရှားမှုနဲ့ပညာရေးတွေကိုဦးစားပေးချမှတ်ကြပါတယ်။ဒီလူမှုတိုင်းဝိုင်းတွေအတွင်းသူတို့တွေပဲတိုက်ရိုက်အလစ်လုပ်နေကြတာဖြစ်တဲ့အတွက်ဘာတွေလိုအပ်တယ်လဲဆိုတာကိုသူတို့သိကြပါတယ်
။ Hunger Project အစီအစဉ်ဟာလူမှုအဖွဲ့အစည်းအတွင်းပူးပေါင်းပါဝင်မှုနဲ့ကိုအားကိုကိုတက်စေဖို့အတွက်လူမှုအတိုင်းဝိုင်းကိုအသိပညာပေးနေတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ကမ္ဘာအစားအသောက်အစီအစဉ်တွေဟာကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ခွန်ရော့ကပြောပါတယ်။1990ပြည်နေကစပြီးကဘာပေါ်ငတ်မှုခေါင်းမမှုပပျောက်လူနီပါအထိလှုပ်ဆောင်နိုင်ခဲ့ပြီးတော့2030ပြည်နေကြရင်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်အတိုင်းငတ်မှုခေါင်းမမှုလုံးဝပပျောက်အောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ခွန်ရော့ကပြောပါတယ်ရှင်ဒီရေမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုဆက်လက်ပြီးတော့အဆောက်အုံသုံးပစ္စည်းနဲ့မြင်းတံခံနိုင်မှုတက်ခွက်ခါစံသတ်ချက်ကိုတင်ပြပေးပါမယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာသုံးဖို့ဈေးကွက်ထဲဝင်လာတဲ့ပစ္စည်းတွေထဲမှာဈေးသက်သာသလိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ထုတ်လုပ်တဲ့ကာဗွန်ချေယာနည်းစေဖို့အတွက်စွန့်ပစ်ပစ္စည်းတွေနဲ့လှုပ်လာတာတွေ့ရပြီးဒီပစ္စည်းအစ်စ်တွေဟာပေါ်ပေါ်ပါပါနဲ့ဈေးပေါ်ပြီးရေရှည်ခံပါတယ်။ဒါပေမဲ့ဒီပစ္စည်းတွေဟာဘလောက်စိတ်ချသလဲလို့ပြောနိုင်ပါသလဲ။ဥပမာမီးတံကိုဘလောက်ခံနိုင်ပါသလဲဒီလိုမျိုးမေးခွန်းတွေအတွက်ဖြေထုတ်နိုင်ဖို့ NIST American စံသတ်မှတ်ချက်နဲ့ဤပညာသိပ္ပံဌာနရဲ့မီးတုတေသနတက်ခွဲခန်းမှာစံသတ်နေတာတွေနဲ့ပတ်သက်ပြီး VOA သတင်းတော် George Butte ရဲ့တင်ပြချက်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါရှင
်လူနေအဆောက်အဦတွေမီးလောင်ရင်စလောင်တုန်းကနည်းနည်းလေးပဲမီးပြန့်သွားတာကတိတ်ကိုမြန်တတ်ပါတယ်ဘလို့ပုံစံနဲ့လောင်နေဆိုတာကိုသိကြင်တကယ်အဆောက်အဦပုံတူကိုဆောက်ပြီးအထဲမှာရှိတဲ့ပစ္စည်းတွေအားလုံးကိုအတိအကျတိုင်းထားပြီးမီးရှို့ကြည့်တာကပဲလက်တွေဘလို့လောင်နေဆိုတာကိုသိပ္ပံနည်းကျစမ်းသပ်နိုင်မှာဖြစ်ပါတယ်ဒါကို Washington DC နားက American စံသတ်မှတ်ချက်နဲ့ဤပညာသိပ္ပံဌာနရဲ့မီးသုတေသနဓာတ်ခွဲခန်းအသစ်မှာစမ်းသပ်နေတယ်လို့Engineer Matthew Holler ကပြောပါတယ
် It's not just the material but it's the way the materials connectWhether it's steel that's bolted together or welded together and how the entire system then performs.
Long drone ကဘာပစ္စည်းလဲဆိုတာနဲ့မကပဲသူတို့ကိုဆက်ဆက်တိဆောက်ထားတဲ့ပုံစံကိုပါကြည့်ကြရပါတယ်။သံမီးနဲ့လှုပ်ထားတယ်ဆိုရင်ဒါကိုဘယ်လိုတွဲထားတာလဲ။တန်းနဲ့ရိုက်ထားတာလား၊ဂေးဆော်ထားတာလား။နောက်လောင်သွားတဲ့စနစ်တစ်ခုလုံးကရောမီးတောက်ကြီးနဲ့ဘယ်လိုလောင်တာလဲ။လောင်စာတွေကဘာတွေလဲ။ဥပမာပရိဘောဂတွေ၊ဓာတ်စီပုံးတွေဒါမှမဟုတ်ဘာလောင်စာရှိနေလို့ဒီလောက်လောင်တာလဲဆိုတာတွေကိုလေ့လာရပါတယ်။
ဒီတက်ခွဲခန်းနဲ့မှာတုံးထက်တဲ့အမြင့်လောက်ထိမီးရှို့စမ်းသပ်နိုင်တယ်လို့အိမ်အသေးလေးတစ်လုံးဒါမှမဟုတ်ဘတ်စကာတစ်စီးလုံးပြားကျသွားတဲ့အထိလောင်ကျွမ်းနိုင်တဲ့မီကဝတ်20လောက်ထိစွမ်းအားပေးပြီး၄နာရီအထိမီးလောင်နေအောင်စမ်းသပ်နိုင်ပါတယ
် For the fire itself we're typically measuring energy the heat release rate that's the most important
မီးလောင်တာကနေထွက်လာတဲ့စွမ်းအင်ကိုအဓိကတိုင်းတဲ့အပြင်အပူထွက်လွတ်တဲ့တွန်းကိုပါအဓိကတိုင်းပါတယ်ဒါကစိတ်ကိုရည်ကြည်ပါတယ်နောက်ပြီးအပူချိန်ဘယ်လောက်ထိရှိလဲဆိုတာကိုလည်းတိုင်ရပါတယ
်အခုလိုတိုင်တာလို့ရတဲ့အချက်လက်တွေကိုဆန်းစစ်ပြီးမှအဆောက်အဦတစ်ခုအတွက် building codes နဲ့ standard လို့ခေါ်တဲ့ဘာတွေလိုအပ်တယ်ဆိုတာကိုသတ်မှတ်တဲ့စမ်းတဲ့အညွှန်းကိန်းတွေကိုချပေးနိုင်တာပါဒါဟာ American နိုင်ငံတနိုင်ငံတည်းအတွက်မဟုတ်ပါဘူးလို့လည်း Matthew ကပြောပါတယ
် Although it's for a specific type of product manufactured here in the United States the data is relevant for
American နိုင်ငံထဲမှာထုတ်လုပ်တဲ့ပစ္စည်းတွေနဲ့စမ်းသပ်တာဖြစ်ပေမဲ့ရလာတဲ့အချက်လက်တွေကဥရောပအတွက်လည်းသုံးလို့ရပါတယ်တကယ်လို့သံမီးနဲ့ဖြစ်ဖြစ် concrete နဲ့ဖြစ်ဖြစ်လုပ်ထားတဲ့ပစ္စည်းတွေအတွက်ကျွန်တော်တိုင်လို့ရလာတဲ့အချက်လက်တွေဟာအလားတူပစ္စည်းတွေကိုအလားတူပုံစံတွေနဲ့ကဘာပေါ်ကဘယ်နေရာမှာပဲဆောက်ထားသုံးလို့ရပါတယ
်ဒီတန်ခွဲခန်းထဲမှာမီးလောင်ရာကနေထွက်တဲ့အခိုးငွေတွေကိုထိန်းချုပ်ဖို့အတွက်ခင်မီတန့်စင်ဆက်တွေကိုတတ်ထားတာမို့လေထဲကိုညဉ့်ညမ်းတဲ့ပစ္စည်းတွေထွက်မသွားနိုင်ပါဘူး။ဒါအပြင်ဒီဓာတ်ခွဲခန်းရဲ့ကောင်းမွန်တဲ့စနစ်တွေကြားကပဲမတော်တဆမီးမထိန်နိုင်အောင်ဖြစ်လာခဲ့ရင်လည်း10မိနစ်တွင်းမှာပဲရေတန်ချိန်ပေါင်း17တန်ကျော်လောက်ကျလာပြီးမီးငြိမ့်ပေးမဲ့စနစ်လည်းတတ်ဆင်ထားတာဖြစ်ပါတယ်။
တော်ခင်မျိုးသက်တင်ပြခဲ့တာပါရှင်ကဘာတဝဲငှက်မှုခေါင်းပါမှုဆုံးသက်နိုင်ရေးဟာအင်မတန်ခက်ခဲတဲ့ကိစ္စတစ်ခုပါလိုအပ်သူတွေထံအစားအသောက်တွေရောက်ဖို့ပို့ပေးရတာတသက်မဟုတ်ပါဘူးအစားအစာတွေကိုဘယ်လိုစိုက်ပျိုးရမလဲပရိုတိန်းတဲ့အစားအစာတွေဘယ်လိုရနိုင်မလဲဆိုတာတွေကိုပါစဉ်းစားလုံဆောင်ရတာပါကယ်လီဖိုးနီးယားပြည်နယ်ကသုတေသနပညာရှင်တစုကတော့ပရိုတိန်းတဲ့ထွက်တက်မှုပြဿနာကိုဖြေရှင်းနိုင်ဖို့စူးစမ်းနေတဲ့အကြောင်း VOA သတင်းတော့ Kevin Enosh ပြောတဲ့သတင်းကိုမှတ်ခင်ပြထွေးတင်ပြထားပါတယ်ရှင်
ကမ္ဘာတဝန်းခန့်မှန်းခြေလူသန်းပေါင်း990လောက်ဟာစုစုဝဝအာဟာရချို့တင်နေကြပါတယ်။အများစုဟာနွမ်းပါတဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာနေထိုင်နေကြတဲ့သူတွေပါ။ဒါကြောင့်လည်းအခုကြီးအလိုအဆုံဖြစ်နေသူတွေလက်ထဲအစားအစာတွေထောက်ပံ့ပေးနိုင်ဖို့ကအခက်အခဲတစ်ခုဖြစ်ပြန်ပါတယ်။ဒါအပြင်ပိုးပြီးတော့ခက်ခဲတဲ့ပြဿနာတစ်ခုလည်းရှိနေတယ်လို့ရေမော်ပင်မျိုးဗီဇပညာရှင်စတီဖင်မေဖီးလ်ကပြောပါတယ်
။ The world in fact is not short of calories. What they're short of is proteins and
တကယ်တော့ကဘာကြီးမှာကယ်လိုရီဓာတ်လိုအပ်နေတာမဟုတ်ပါဘူးတကယ်တမ်းလိုအပ်နေတာကပရိုတင်းဓာတ်နဲ့ခန္ဓာကိုယ်အတွက်မရှိမဖြစ်လိုအပ်တဲ့အဆီအက်ဆစ်တွေဖြစ်ပါတယ
်ဒီပရိုတင်းဓာတ်နဲ့အဆီအက်ဆစ်နှမျိုးစလုံးကိုရေမော်ရေညှိပင်တွေကနေရနိုင်တယ်လို့ Mr. Mayfield ကပြောပါတယ
် So algae are naturally very high in proteins and in lipids
ရေမော်ရေမှာသဘောအရပရိုတင်းဓာတ်နဲ့အဆီဓာတ်တွေအများကြီးပါပါတယ်ဒါတွေဟာဒီကနေ့ကဘာကြီးမှာအမှန်တကယ်လိုအပ်နေတဲ့ဓာတ်နှစ်ခုပ
ါဒါကြောင့် Mayfield နဲ့သူ့ရဲ့အဖွဲ့ဟာမက်ခရိုနီပညာကိုသုံးပြီးတော့ပရိုတင်းထက်အများပြားပါဝင်တဲ့အစိမ်းရောင်ရည်ညှိကိုအချောက်ခံပြီးအာဟာရပြည့်ဝတဲ့အစားအစာတစ်ခုအဖြစ်စားသုံးနိုင်ဖို့စူးစမ်းနေကြပါတယ်
။ Here's one that we've just finished up and so what we do is we simply take this and dried it out and as you can see it makes a very nice green powder
ဒါကတော့အခုပဲကျွန်တော်တို့လုတ်လုတ်ပြီးသွားတာတစ်ခုပါ။ဒါကိုအထက်ကနေထုတ်ပြီးတော့အချောက်ခံလိုက်တာပါ။ခင်ဗျားအခုမြင်တဲ့အတိုင်းပဲသိပ်ကောင်းတဲ့အစိမ်းရောင်မှုဖြစ်သွားတာပါ။စားလို့ရတဲ့အစာပါ။အရသာလည်းအတော်လေးကိုကောင်းပါလေ။
မေဖီးလ်ရဲ့အဓိကရွေးချက်ကြီးကတော့အမဲသားနဲ့ပဲပီဆက်လိုပရိုတင်းထုတ်ကုန်တွေကိုချုပ်လုပ်တဲ့လယ်သမားတွေရဲ့မြေယာဉ်တွေပေါ်မှာရေမော်ပင်တွေကိုအစားထိုးစိုက်ပျိုးသွားနိုင်ဖို့ပ
ါ I'm actually really encouraged by these new companies that have started up to make these synthetic plant-based protein substitutes that look just like meat right
ဖန်တီထားတဲ့ဒီပင်တွေနဲ့ပရိုတင်းကြအစားထိုးအသားနဲ့ပုံစံတူအစားအသောက်တွေဖန်တီထုတ်လုပ်ဖို့စတင်လုပ်ဆောင်နေကြတဲ့ကုမ္ပဏီသစ်တွေဟာကျွန်တော်တို့အတွက်အင်တန်အားတက်စရာပါဘာလို့လဲဆိုတော့အမဲသားပရိုတင်းစားရင်းနှီးပရိုတင်းကိုသုံးပြီးတော့အစားအသောက်တွေထုတ်လုပ်မယ်ဆိုရင်လူတွေကလည်းအိုးဒါမျိုးကျွန်တော်စားဘူးတယ်စားကြည့်ကြတယ်ဆိုတာမျိုးနဲ့စားကြမှာပါဒါကကုန်ကျစရိတ်ကိုလည်းအများကြီးတက်တာသွားစေနိုင်ပါတယ
်မေဖီးလ်ရဲ့လုပ်ငန်းတွေကိုတော့အမေရိကန်အစိုးရကငွေကြေးထောက်ပံ့ပေးခဲ့ပါတယ်စမ်းသပ်ရင်းနှီးစိုက်ပျိုးကိန်းတစ်ခုကိုသူတို့အဖွဲ့ကမကြခင်တုန်းကပဲအအောင်မြင်မြင်စမ်းသပ်စိုက်ပျိုးနိုင်ခဲ့ကြတာပါဈေးကွက်တင်ဖို့ရောင်းချနိုင်တဲ့ထုတ်ကုန်တွေမထုတ်လုပ်နိုင်သေးပေမဲ့လို့ဒီရင်းကြီးပင်တွေနဲ့ကမ္ဘာပေါ်ကငန်းမို့ခေါင်းပါသူတွေကိုအာဟာရတက်ပေးနိုင်တဲ့နည်းလမ်းတစ်ခုဖြစ်လာဖို့မေဖီးလ်ကမျှော်လင့်ထားတာဖြစ်ပါတယ်ရှင
်။မကင်ဂျူထွေးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။နောက်တစ်နေ့ကြာ9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ2425နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချက်ကိုမတ်တကြီးထိုက်ကြီးညာပေးပါမယ်ရှင
်။ဂျပန်ကမ်းလွန်ပင်လယ်ပြင်အတွင်းအီယာမကုန်းတင်သင်းမောကြီးနဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်သင်းမော USS Fitzgerald ကနေရှာပွေတက်ရှိတဲ့ရုပ်အလောင်းအရှိအတွက်ကိုတော့အမေရိကန်ရေတပ်ရဲ့နံပါတ်9တပ်ဖွဲ့တပ်မှုကအတည်ပြုပြောဆိုခြင်းမရှိသေးပါဘူး။သင်းမောပေါ်ကနေတည်ဆုံးသူရုပ်အလောင်းတွေရှာပွေတွေ့ရှိထားတယ်ဆိုတာနဲ့တည်ဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုဆက်သွယ်သတင်းပို့နေတယ်ဆိုတာကိုပဲဒုတိယရေတပ်ဗိုလ်ချုပ်ကြီး Joseph B. Ukwa ကဒီကနေ့ပြောဆိုပါတယ်။ကုန်းတင်သင်းမော ACH Christian နဲ့အမေရိကန်ဖြတ်သင်းမော USS Fitzgerald တိုက်မိတာမှာရေတပ်သား9ဦးပျောက်ဆုံးတယ်လို့လည်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင်။ပေါ်တူဂီနိုင်ငံအလဲပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းလာကြောင်းအနည်းဆုံး59ဦးသေဆုံးရပြီးအများစုကတော့ကားတွေထဲမှာလောင်ကျွမ်းသေဆုံးရတာဖြစ်ပါတယ်။လူပေါင်း59ဦးထက်မနည်းထဏ်ရာရထားပါတယ်။ပြင်းထန်တဲ့အပူလိုင်းတွေနောက်မိုးကြိုးမုန်တိုင်းတွေကြောင့်တော်မီလောင်ခဲ့ရတာပါ။မြို့တော်လစ်ဘွန်းရဲ့အရှေ့မြောက်ဘက်က150ကီလိုမီတာကပီဒရိုဂိုဂရန်ဒေကတောတောင်ထူထပ်ရာဒေသမှာမီးလောင်နေတာဖြစ်ပြီးရာနဲ့ချီတဲ့မိသက်သမားတွေနှိမ့်သက်နေကြရပါတယ်။ပါကစ္စတန်နိုင်ငံကိုကုန်းချောင်းကနေကားနဲ့တောက်ချာနေကသွားခဲ့စဉ်လမ်းမှာပျောက်ဆုံးနေတဲ့ပါကစ္စတန်တန်တမာ2ဦးကိုအာဖဂန်နိုင်ငံအရှိတ်ဘက်ချက်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာပွေနေကြပါတယ်။အဲ့ဒီတန်တမာ2ဦးဟာပါကစ္စတန်နိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံနန်ဂါဟာပြည်နယ်ဂျလာလာဘတ်မြို့ကောင်စုဝင်ရုံးမှာအလုပ်လုပ်နေတဲ့သူတွေဖြစ်တယ်လို့အာဏာပိုင်တွေကဒီကနေ့ပြောဆိုထားပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တငိထိုက်ကြီးညာပေးခဲ့တာပါရှင်ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါရှင် View American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိ92မီတာ7 19နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.